ရန်ကုန်၊မကိုး၊တနင်္သာရီ၊ AOD ၊ကရင်၊ရှမ်းစတဲ့တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်အစည်းအဝေးတွေမှာဝင်ကြီးချုပ်တွေကိုအတီးပြုတ်လိုက်တာဖြစ်ပါတယ်။အဆိုပြုတ်ခံထားရတဲ့ဝင်ကြီးချုပ်အားလုံးဟာ NLD ပါတီရဲ့တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေပဲဖြစ်ပါတယ်။ရှမ်းပြည်နယ်ဝန်ကြီးချုပ်အဖြစ်လာရှိုးမြို့နယ်လွတ်တော်ကိုယ်စားလှယ်ဒေါက်တာလင်းထွတ်ကိုအဆိုပြုထားတဲ့အပေါ်မှာကြံ့ခိုင်ပွန်မျိုးရေးပါတီကကိုယ်စားလှယ်ဦးခွန်ရဲထွေးကကန့်ကွက်ခဲ့ပြီးမယ်လွတ်တော်ဥက္ကဋ္ဌကပယ်ချပြီးအတည်ပြုလိုက်ပါတယ်။ဒေါက်တာလင်းထွတ်ဟာတောဘက်ဆိုင်ရာဆရာဝန်ဖြစ်ပြီးသူဟာနိုင်ငံတော်ကပေးအပ်တဲ့တာဝန်ကိုညှင်းပယ်ခဲ့မှုတာကိုကြံ့ခိုင်ပွန်မျိုးရေးပါတီကိုယ်စားလှယ်ကထောက်ပြပြီးကန့်ကွက်တာလို့ဒေါက်တာလင်းထွတ်ကပြောပါတယ်။
ကျွန်တော်2006ခုနှစ်တုန်းကလေလာချိုးပြည်နယ်ပြည်သူ့ဆေးရုံကတာဝန်ခံသွားဆောင်ခင်းတဲ့အလုပ်လုပ်ပါလေတရားဝင်နှုတ်ထွက်စာနှစ်ခါတင်ပါလေတင်တဲ့ခါကျတော့ပယ်နီးပေါ့နော်ခွင့်မပြုခွင့်မပြုတဲ့ခါကျတော့2006ကျတော့ကျွန်တော် promotion and transfer ပေါ့နော်ယာယီတိုးပေးပြီးတော့ကြောင်းခိုင်းပါလေကြောင်းခိုင်းတဲ့ခါကျတော့မိသားစုခက်ခဲရှိရရကျွန်တော်မျိုးမီးကလည်းဝန်ထမ်းဆိုသူကတခြားမှာရောက်နေတယ်အဲ့ခါကျတော့ကျွန်တော်ဒါလေးနဲ့ကျွန်တော်နေရတဲ့ခါကျတော့ကျွန်တော်လည်းမသွားနိုင်တော့မသွားဘူးပေါ့မသွားတော့ကျွန်တော်ဌာနဆရာအခုခင်းဖြစ်ပြီးတဲ့ခါကျ dismiss ပေါ့နော်ဌာနထုတ်ဖြစ်ပါလေကျွန်တော်ကနိုင်ငံတော်ဝင်ပြည်ပြောင်းခန်းဆောင်နေပြီမဟုတ်ပါဘူးဆိုတော့ထောက်ပြလာလို့
ရခိုင်ဘကူတနင်္သာရီ AOR နဲ့ကရင်တို့မှာဝင်းကြီးချုပ်တွေကိုကန့်ကွက်သူမရှိပဲအတည်ပြုနိုင်ခဲ့ပါတယ်ရန်ကုန်တိုင်းဝင်းကြီးချုပ်အဖြစ်အတည်ပြုခန့်အပ်ခံခဲ့ရတဲ့လေကွမြို့နယ်လွတ်တော်ကိုယ်စားလှယ်ဦးဖြိုးမင်းသိန်းကရန်ကုန်တိုင်းမှာကြုံတွေ့နေရတဲ့ရင်ကျော်ကြက်တဲမှုရေကြီးရေရှမ်းမှုအလုပ်လက်မဲ့ပြဿနာတွေကိုဖြေရှင်းနိုင်အောင်သူ့အနေနဲ့ဆောင်ရွက်သွားမယ်လို့လွတ်တော်အစည်းအဝေးပြီးမှပြောပါတယ
်ကျွန်တော်တို့ရန်ကုန်တိုင်းဟာအခက်ခဲတွေစိန်ခေါ်မှုတွေအများကြီးရှိတယ်နေရာဒေသတခုဖြစ်ပါတယ်ဘာကြောင့်လဲဆိုတော့စီးပွားရေးမြို့တော်ကြီးလည်းဖြစ်တယ်ကျွန်တော်တို့ရှိမှာဒီရန်ကုန်တိုင်းအတွင်းမှာကာကြက်တဲ့ပြဿနာတွေနော်မိုးရွာဒီမှာရေကြီးရေရှမ်းဖြစ်နေတဲ့ပြဿနာတွေမြို့ထဲမှာအမှိုက်တွေစုပုံနေတဲ့အခြေအနေတွေနော်ကျွန်တော်အလုပ်လက်မဲ့ပြဿနာတွေကျွန်တော်တို့တိုင်းပြည်ရဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေလာတဲ့နေရာမှာကြုံတွေ့နေရတဲ့အခြားခြားသောအခက်အခဲတွေကျွန်တော်တို့ရန်ကုန်တိုင်းအတွင်းမှာအများကြီးရှိပါတယ်ဒီအခြေအနေတွေအားလုံးကိုကျွန်တော်တို့တက်ဆန်းသည့်ကျွန်တော်တို့အစွမ်းကုန်ဖြေရှင်းနိုင်မှုတော့ကျွန်တော်တို့ကြိုးပမ်းပါမယ်
တီပြုတ်လိုက်တဲ့ဝင်ကြီးချုပ်တွေကတော့ AR တိုင်းဝင်ကြီးချုပ်အဖြစ်ကျုံပြော်မြို့နယ်ကိုယ်စားလှယ်ဦးမန်းကျော်နီအမျိုးသမီးဝင်ကြီးချုပ်တွေအဖြစ်ကရင်ပြည်နယ်မှာဒေါ်နန်းကင်ထွေးမြင့်တနင်္သာရီတိုင်းမှာဒေါက်တာလက်လက်မော်တို့ကိုလည်းကန့်ကွက်သူမရှိဘဲအတီးပြုတ်ခဲ့တာဖြစ်ပါတယ်။ကျန်တဲ့မကွေးမန္တလေးစကိုင်းချင်းကယားနယ်ရခိုင်တို့မှာဝင်ကြီးချုပ်အမည်အစင်းတွေကိုဒီနေ့တင်ပြခဲ့ပြီးကန့်ကွက်လူသူတွေရှိရင်တင်ပြရမှာဖြစ်ပြီးတော့မနေ့ပြန်မှာဆက်လက်ဆွေးနွေးအတီးပြုတ်မှာဖြစ်ပါတယ်။မန္တလေးတိုင်းဝင်ကြီးချုပ်အဖြစ်အဆိုပြုခံထားရတဲ့ဒေါက်တာဇော်မြင့်မောင်ကမန္တလေးတိုင်းအစိုးရအဖွဲ့မှာပညာရှင်တွေလည်းပါဝင်လာနိုင်တယ်လို့ပြောပါတယ်
။ပြင်ပကတော့ကျွန်တော်တို့ရွေးမှာ။ဒါကကျွန်တော်တို့ရဲ့မူကပြင်ပပညာရှင်တချို့ပါလာ။တချို့နေရာတွေမှာကျွန်တော်တကယ်ကိုတက်ကြွနေစဉ်းစားထားတယ်။ဟိုဘယ်တော့ reputation ကောင်းခဲ့တဲ့တိတ်ကဟိုရှိခဲ့တယ်ဆိုတော့သူတို့လူတွေကမ်းလန့်ပြီးကျွန်တော်တို့ကဝင်းကြီးတွေလည်းပါလာမှာပေါ့နော်
။ဝင်းပြင်းနဲ့ဝင်းကြီးချုပ်အဖြစ်လက်ရှိပြည်နယ်လွတ်တော်ဒုတိယဥက္ကဋ္ဌဦးမင်းမင်းဦးကိုအဆိုပြုထားတာဖြစ်ပါတယ်။အချင်းပြည်နယ်ဝင်းကြီးချုပ်အမည်ကိုတော့မနှက်ပြန်ကျင်းပမယ်။ပြည်နယ်လွတ်တော်အစည်းအဝေးမှာတင်ပြသွားမှာဖြစ်ပြီးမြကြီးနာမြို့နယ်ကိုယ်စားလှယ်ဒေါက်တာခတ်အောင်ကိုဝင်းကြီးချုပ်အဖြစ်ရထားတယ်လို့သတင်းတွေထွက်ပေါ်နေပါတယ်ခင်ဗျာ။